This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဩဂုတ်လ1ရက်ရေဒီယို NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ1ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ NUG ပြည်သူစည်းရုံးကိုအကြမ်းဖက်စစ်အုပ်စုအကြိမ်ကြိမ်ပုံကျဲတိုက်ခိုက်လို့ကလေးငယ်တွေအပါအဝင်ပြည်သူ၅ဦးသေဆုံးတဲ့ဖြစ်စဉ်အသေးစိတ်ကို NUG လူခွင့်ရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်NUG ပြည်သူစည်းရုံးကိုအကြမ်းဖက်စစ်အုပ်စုမှအကြိမ်ကြိမ်ပုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်ကလေးငယ်တွေအပါအဝင်ပြည်သူ၅ဦးသေဆုံးတဲ့ဖြစ်စဉ်အသေးစိတ်ကို NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါရီ။စကိုင်းတိုင်းကမ်ဘလူခရိုင်ကမ်ဘလူမြို့နယ်အရှိဂျမ်းမှာရှိတဲ့အမျိုးသားညီညွတ်ရေးအစိုးရဂျမ်းမာရေးဝန်ကြီးဌာနမှပြည်သူတွေအတွက်ဖွင့်လှစ်ထားတဲ့ချာချင်းစည်းရုံးကိုဇူလိုင်လ29ရက်နေ့ည10:25မိနစ်နဲ့10:33မိနစ်တို့မှာနှစ်ကြိမ်ဆက်လေချောင်းကနေပုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။အခုလိုတိုက်ခိုက်မှုကြောင့်စည်းရုံးအတွင်းမှာစေးကူးတာနေတဲ့လူနာနားနေဆောင်ပေါ်ကိုဒိုက်ရိုက်ကြရောက်ပောက်ကွဲခဲ့ပြီးတော့စည်းရုံးအတွင်းမှာစေးကူးတာနေတဲ့စစ်ရှောင်းပြည်သူတွေတဲကအသက်၄နှစ်အရွယ်ကလေးငယ်တဦးနဲ့တက်ကြီးရွယ်ဦးတဦးနဲ့အမျိုးသမီး၂ဦးအပါအဝင်စုစုပေါင်းပြည်သူ၅ဦးသေဆုံးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဒါအပြင်စေယုံဝန်ထမ်းတွေနဲ့လူနာတွေအပြင်းအထန်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့အကြမ်းဖက်စစ်အုပ်စုရဲ့တိုက်ခိုက်မှုကြောင့်ပေါက်ကွဲချိန်မှာ gas အငွေ့တွေရှူရှိုက်မိတာကြောင့်ပြည်သူတွေမူဝေအော်အန်မှုတွေလည်းဖြစ်ခဲ့ပြီးတော့စေယုံအတွင်အုံပြူနေတဲ့ခွဲစိတ်ခန်းဓမ္မန်ခန်းနဲ့ခွဲစိတ်ခန်းသုံးပစ္စည်းတွေအပြင်ဝန်ထမ်းနားနေဆောင်တွေနဲ့စာသင်ဆောင်တွေလည်းများစွာထိခိုက်ပျက်စီးခဲ့ရပါတယ်လူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့ပြည်သူတရက်လုံးဒဏ်ထူညီမျှမှုရရှိရေးငြိမ်းချမ်းရေးနဲ့တရားမျှတမှုရရှိရေးတည်ဟူသောဥတီချက်တွေကိုခိုင်ခိုင်မာမာလက်ကင်ဆွေးထားပြီးအကြမ်းဖက်စစ်အုပ်စုရဲ့ကျိုးလူမှုတွေကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါရခင်ဗျာဆလဘီတပိတ်ချင်းကနေထွက်ပြေးလာတဲ့စစ်မှုထမ်းတပ်သားသစ်3ဦးကိုဖမ်းဆီးထိန်းသိမ်းတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းတပိတ်ချင်းမြို့နယ်ကနေထွက်ပြေးလာတဲ့စစ်မှုထမ်းတပ်သားသစ်3ဦးကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ရွှေဘိုခရိုင်အမှတ်15တပ်ရင်းတာဝန်ရှိသူတွေကပြောပါရယ်တပိတ်ချင်းအခြေစိုက်ခလာယ148တပ်ရင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဝက်လက်မြို့နယ်တွေကဖုံကြီးချောင်းတချောင်းမှာတပ်ဆွဲထားချိန်ထွက်ပြေးလာတဲ့စစ်မှုထမ်းတပ်သားသစ်တွေလို့ဆိုထားပါရယ်သူတို့၃ဦးဟာလက်နက်ယူဆောင်လာနိုင်တာမရှိပဲစစ်မှုထမ်းအပတ်စဉ်၁၀ဇင်းတွေဖြစ်ပြီးတော့မဲပေါက်လို့စစ်မှုထမ်းလိုက်ပါခဲ့ရသူတွေလို့သိရပါတယ်။ရော်ရီတိုင်းသားတွေက PDF နဲ့စိမ့်လို့လားမသိဘူး။ဘာမှမလုပ်ဘဲနဲ့ကိုကြောက်လိုက်တာယူထားတဲ့မိမနံပါတ်မှာမိတယ်။ယူတာကခုမှလားဆိုတော့ကလေးက၂ရောင်းနဲ့တပိုက်တဲ့ကောင်းကောင်းမွန်မွန်ထားထားပါတယ်လိုအပ်တဲ့စီဝါကူတာမှုတွေလုပ်ပေးထားပါတယ်လို့ရှူဘိုခရိုင် MS 15တက်ရင်ကတက်ရင်မှုဘူကောက်ယူကအတိပေးထားပါတယ်တော်လန်ရေးတပ်တွေထိန်းချုပ်ထားတဲ့တပိတ်ချင်းမျိုးကိုစစ်တပ်ကဇူလိုင်လတတိယပတ်ကစပြီးတော့ပြန်လည်ထိုးစစ်ဆင်နေတဲ့အတွက်ကြောင့်တိုက်ပွဲတွေပြင်းထန်နေစေလို့သိရပါတယ်စစ်သားစုဆောင်ခံရတဲ့စစ်မှုထမ်းတပ်သားအသစ်တွေအနေနဲ့တော်လန်ရေးအင်အားစုတွေကိုဆက်သွယ်ပြီးတော့ပြည်သူရင်ခွင်ကိုအ мян ဆုံးခိုးလုံချဖို့အမျိုးသားညီညွတ်ရေးအစိုးရနဲ့တော်လန်ရေးတပ်ရင်တပ်ဖွဲ့တွေကတိုက်တွန်းထားပါတယ်ခင်ဗျာ ဆက်လက်ပြီးတော့ချင်းတွင်းမြစ်ကြောင်းအတိုင်းဆန်တက်လာတဲ့စစ်ရင်ရင်အုပ်ကိုဒေါ်လန်ဟေးတက်တွေတိုက်ခိုက်မှုမှာစစ်သင်္ဘောတစ်စင်းနဲ့မော်တော်လေးစင်းမီးလောင်ပျက်စီးစစ်သား5ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ချင်းတွင်းမြစ်ကြောင်းအတိုင်းဆန်တက်လာတဲ့စစ်ရင်ရင်အုပ်ကိုအမှတ်၁စစ်ဒေသကိုကဲမှုအောက်မှာရှိတဲ့တပ်ရင်းတွေပူးပေါင်းတိုက်ခိုက်ခဲ့ရမှာစစ်သင်္ဘောတစ်စင်းမော်တော်လေးစင်းမီးလောင်ပျက်စီးပြီးတော့စစ်သား5ဦးသေဆုံးသွားတယ်လို့မော်လိုက်ခရိုင်တပ်ရင်း3ကထုတ်ပြန်ထားပါတယ်။ဇူလိုင်လ25 26နဲ့28ရက်နေ့တွေမှာစစ်သင်္ဘောတွေနဲ့လက်နက်ခဲယမ်းရိတ်ခါတင်မော်တော်ကြီးတွေပါဝင်တဲ့စစ်ရင်ရင်တန်းမော်လိုက်မြို့နယ်ကိုဖျက်ဆီးသွားချိန်မှာတနေရဖောင်ပြင်မြို့နယ်ဖျက်ဆီးသွားချိန်မှာနှစ်နေရခြေမုံတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုတွေကြောင့်စစ်သင်္ဘောတစ်စင်းမော်တော်၄စင်းမီးလောင်ပျက်စီးသွားပြီးတော့စစ်ကောင်စီတပ်သား5ဦးသေဆုံးခဲ့တဲ့အပြင်10ဦးဒဏ်ရာရသွားတယ်လို့တပ်တွင်းသတင်းရင်းမြစ်နဲ့ထောက်လှမ်းရေးသတင်းတွေအရာအတည်ပြုသိရှိရတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်စစ်တပ်ဘက်က122မမဆက်အမြောက်အပါဝင် 0.5.8 ဆက်တနက်တွေအခြားဆက်အမြောက်တွေနဲ့ခုခံခဲ့တယ်လို့ Jet Fighter နဲ့လည်းလေကြောင်းပစ်ကူပေးပြီးတော့ဒေါ်လန်ရီတက်တွေကိုပြန်လည်တိုက်ခိုက်ခဲ့တယ်လို့သိရပါပြီ။စေရင်ရင်တန်းဟာပျက်စီးသွားတဲ့မော်တော်တွေကိုဖောင်းပြင်မျိုးမှာစိုက်ကပ်ပြင်ဆင်ပြီးတော့ချင်းတွင်းအထက်ပိုင်း Homeland မျိုးနယ်ဘက်ကိုဆက်လက်ဆန်တက်သွားတယ်လို့လည်းအတည်ပြုထားပါပြီ။အဒီစေရင်ရင်အုပ်ကိုအမှတ်၁စစ်ဒေသမော်လိုက်ခရိုင်ကိုကဲရီယုံတက်ဖွဲ့ခရိုင်တယင်း1တယင်း2တယင်း3တယင်း4နဲ့မော်လိုက်မြို့နယ်ပကဖဖောင်းပြင်းမြို့နယ်ပကဖစစ်ဒေသလက်ယုံတက်တွေခန္ဒီခရိုင်လက်နက်ကြီးအဖွဲ့တမူးခရိုင်လက်နက်ကြီးအဖွဲ့ကတာခရိုင်တယင်း1လက်နက်ကြီးအဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့တောဦးခရိုင်ဒေါ်ဖားခူမြို့နယ်ဝေထူးကျေးရွာအုပ်စုမှာရှိတဲ့အရက်သားနေမည်များသူစစ်ကြောင်းထိုးလာတဲ့စကားဆတပ်သားများကျေးရွာတရွာအတွင်ဝင်ရောက်ကနေအိမ်39လုံးကိုမိရှို့ဖျက်ဆီးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တောဦးခရိုင်ဒေါ်ဖားခုံမြို့နယ်ဝေထူးကျေးရွာအုပ်စုမှာရှိတဲ့အရက်သားနေမည်များတို့စစ်ကြောင်းထိုးလာတဲ့စကားဆတပ်သားများကျေးရွာတရွာအတွင်းသို့ဝင်ရောက်ကနေအိမ်39လုံးကိုမိရှို့ဖျက်ဆီးခဲ့တယ်လို့ဩဂုတ်လ1ရက်နေ့ KHRG ကထုတ်ပြန်ထားပါရီ2025ခုနှစ်ဇူလိုင်လ4ရက်နေ့မှာတပ်သား150ကျော်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းတစ်ခုဟာတောဦးခရိုင်ဒေါ်ဖားခုံမြို့နယ်ဝေထူးကျေးရွာအုပ်စုမှာရှိတဲ့အရက်သားနေမည်များတို့စစ်ကြောင်းထိုးလာခဲ့ပြီးတော့ဇူလိုင်လ5ရက်နေ့မနက်ပိုင်းမှာဝေထူးကျေးရွာအုပ်စုမှာရှိတဲ့ကျေးရွာတရွာအနီးကိုရောက်ရှိတဲ့အချိန်မှာထိုးစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုထားပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မနက်10နာရီဝန်းကျင်အချိန်ကမှထိုးစစ်ကောင်စီတပ်ဖွဲ့ဝင်များဟာတိုက်ပွဲဖြစ်ပွားတဲ့နေရာနဲ့နီးစပ်ရာကျေးရွာတရွာအတွင်းကိုဝင်ရောက်ကာနေအိမ်39လုံးကိုမီးရှို့ကာအဆိုပါမီးရှို့ဖျက်ဆီးမှုကြောင့်နေအိမ်အချို့ဟာအလုံးစုံမီးလောင်ပျက်စီးသွားခဲ့တယ်လို့သိရပါတယ်မီးရှို့မှုအတွင်းဆန်ခဲ့နှစ်စီးလဲမီးလောင်ပျက်စီးခဲ့ကာရွာသားတအူးရဲ့ပြောကြားချက်အရစစ်ကောင်စီတပ်ဖွဲ့ဝင်များဟာနေအိမ်စုစုပေါင်း43လုံးကိုမီးရှို့ရန်စူးစမ်းခဲ့ကြကာကျေးရွာထဲမှာမီးမရှို့ခံရတဲ့နေအိမ်၄လုံးသာကျန်ရှိခဲ့ကြောင်းဆိုထားပါတယ်။ယခုအချိန်မှာရွာသားအချို့ဟာတောထဲမှာယာယီတဲများဆောက်လုပ်ကာနေထိုင်နေကြတယ်လို့ဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးထိုးစစ်ပြင်ဖို့ကြီးကားစင်ဒိုမန်တိုင်းတခွင်ကမ်ပိန်းမှာပါဝင်ပေးကြဖို့ပြင်လွင်ခရိုင်ပကဖနှိုးစော်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းစစ်ဌာနချုပ်အောက်ကပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေလိုအပ်နေတဲ့ကာကွယ်ရေးပစ္စည်းတွေထောက်ပံ့ဖို့ရည်ရွယ်တဲ့ထိုးစစ်ပြင်ဖို့ကြီးကားစင်ဒိုမန်တိုင်းတခွင်ကမ်ပိန်းမှာပါဝင်ပေးကြဖို့ပြင်လွင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကတိုက်တွန်းနှိုးဆော်ထားပါတယ်။တော်လှန်ရေးမှာအစဉ်တစိုက်ပါဝင်သူတွေနဲ့လေလာသူတွေအနေနဲ့ပြည်သူ့ကာကွယ်ရေးတပ်မတော်သားတွေကိုမိမိတို့ရဲ့ရင်သွေးတွေလို့မှတ်ယူပြီးတော့သူတို့လိုအပ်နေတဲ့ကာကွယ်ရေးပစ္စည်းတွေထောက်ပံ့ပေးရင်တော်လှန်ရေးအောင်မြင်အောင် Forward မြန်မာရဲ့Road to Mandalay campaign ကတဆင့်တပတ်တလန်းကနေပူပေါင်းပါဝင်ပေးကြဖို့နှိုးဆော်လိုက်တာဖြစ်ပါတယ်။ Forward မြန်မာရဲ့ Road to Mandalay ကလုံမဲ့ထိုးစစ်ပြင်ဖို့ကြီးကားစဉ်ဒုမန်တိုင်းတခွင် campaign ဟာ American Dollar 300,000ခွဲရဖို့ရည်မှန်းထားပြီးတော့အခုဩဂုတ်လ31ရက်နေ့အထိပါဝင်ကူညီထောက်ပို့နိုင်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အာနာရှင်စနစ်တက်ဆိုးရှည်စီမဲ့အတူအယောင်ရွေးကောက်ပွဲအတွက်စီယုံလှုံ့ဆော်သူတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့စေတုဒ္ဒရာမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့သတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အာနာရှင်စနစ်တက်ဆိုးရှည်စီရေးအကြမ်းဖက်စစ်တပ်ကလုံမဲ့အထူးရောင်ရွေးကောက်ပွဲအတွက်ပါဝင်ကူညီပြီးစီယုံလှုံ့ဆော်သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးအရေးယူမယ်လို့စေတုဒ္ဒရာမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ကသတိပေးလိုက်ပါတယ်။အကြမ်းဖက်စစ်တပ်ကလုံမဲ့အထူးရောင်ရွေးကောက်ပွဲဖြစ်မြောက်အောင်ပါဝင်တာကူညီတာနဲ့စီယုံလှုံ့ဆော်တာတွေမလုပ်ကြဘို့ဒေသတွင်းပြည်သူတွေကိုစေတုဒ္ဒရာမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ကဒီကနေ့ဩဂုတ်လ1ရက်နေ့မှာတတိပေးတဲ့ထုတ်ပြန်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ် အကြံဖက်စစ်ကောင်စီက2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာနိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရနဲ့အစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးပြီးနိုင်ငံတော်အာဏာကိုမတရားသိမ်းယူခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်အကြံပေးစစ်တပ်ဟာ2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာမဲမတမာမှုရှိတယ်လို့အကြောင်းပြပြီးတော့ဒီမိုကရေစီအစိုးရနဲ့အစိုးရအဖွဲ့ဝင်တွေကိုဥပဒေမဲ့အကြံဖက်ဖမ်းဆီးထားတယ်လို့လည်းထပ်ပြီးတော့အတည်ပြုထားပါတယ်။အခုလိုနိုင်ငံတော်အာဏာကိုအကြံဖက်သိမ်းယူလိုက်တာကိုပြည်သူလူထုတရက်လုံးကစန့်ကျင်ကန့်ကွက်ပြီးငြင်းချမ်းစွာဆန္ဒထုတ်ပေါ်ခဲ့ကြတာကိုအကြံဖက်စစ်အုပ်စုကပြည်သူလူထုရဲ့ဆန္ဒကိုမလေးစားပဲငြင်းချမ်းစွာဆန္ဒထုတ်ဖော်နေတဲ့ပြည်သူလူထုကိုအကြံဖက်ပြစ်ခတ်ဖန်စီတက်ဖြတ်ထောင်းချတာတွေလုပ်ခဲ့တယ်လို့လည်းဆိုထားပါတယ်။ပြည်သူလူထုဟာအကြံပေးစေအုပ်စုရဲ့မတရားမှုတွေကိုမခံနိုင်တဲ့အစုံလက်နက်ကင်လမ်းစဉ်ကိုရွေးချယ်ပြီးတော်လှန်ခဲ့ကြရမှာတော်လှန်ရေးကာလ၄နှစ်ကျော်ကြာလာတဲ့အချိန်မှာအကြံပေးစေအုပ်စုအနေနဲ့စီရီရောနိုင်ငံရေးမှာပါကြာရှုံးနေပြီးတော့ထွက်ပေါက်ပိတ်သွားတဲ့အခြေအနေကိုရောက်လာနေပြီလို့တော်လှန်ရေးအင်အားစုတွေနဲ့နိုင်ငံရေးလှိလာသူတွေကမှတ်ချက်ပြုပြောဆိုနေပါတယ်။နိုင်ငံရေးထွက်ပေါက်ပိတ်သွားတဲ့အကြံပေးစီအုပ်စုဟာသူတို့အာဏာတည်မြဲရေးအတွက်ကမ္ဘာနဲ့နိုင်ငံတကာကိုဒီမိုကရေစီအသွင်ဆောင်နဲ့ဟန်ပြအတူရောင်းရွေးကောက်ပွဲလုပ်ဖို့ဆောင်ရွက်နေတာလည်းဖြစ်တယ်လို့သိရပါတယ်။ဒါကြောင့်အာဏာရှင်စနစ်တက်ဆိုးရှိအောင်အကြံပေးစီအုပ်စုကလုပ်မဲ့အတူရောင်းရွေးကောက်ပွဲဖျက်မြောက်ရေးမှာပါဝင်တာ၊ကူညီတာ၊စီယုံလှုံ့ဆော်တာတွေမလုပ်ကြဘူး။စေတုဒ္ဓရာမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တိုက်တွန်းထားပြီးတော့မလိုက်နာတဲ့သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးအရေးယူသွားမယ့်အကြောင်းအမိန့်ထုတ်ပြန်ပြီးသတိပေးလိုက်တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီရိုးကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စေသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ1ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမမ။ခုပထမဆုံးတင်ပြပေးမယ့်သတင်းကတော့မူချမှတ်တဲ့အခါမှာတောင်ပိုင်းအတွက်တစ်မျိုးမြောက်ပိုင်းအတွက်တစ်မျိုးဖြစ်လို့မရဘူးလို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရဟာမူချမှတ်တဲ့အခါမှာတောင်ပိုင်းအတွက်တစ်မျိုးမြောက်ပိုင်းအတွက်တစ်မျိုးဖြစ်လို့မရဘူးလို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကမြို့သားညီညွတ်ရေးအစိုးရရဲ့စကုမြေဆောင2025အစိုးရအဖွဲ့အစည်းအဝေးမှာပြောကြားလိုက်ပါတယ်။တော်လိုင်းအခြေအနေရတာမိုင်းမြောက်ပိုင်းခွဲပြီးပြောနေကြရတယ်ဆိုပေမဲ့ကျွန်တော်တို့မြို့သားညီညွတ်ရေးအစိုးရဟာတနိုင်ငံလုံးရဲ့တော်လိုင်းအစိုးရဖြစ်တာကြောင့်မူရီချမှတ်တဲ့ခါမှာတနိုင်ငံလုံးရဲ့အခြေအနေတွေနဲ့ချိန်ဆချမှတ်ကြရမှာဖြစ်ပါတယ်။တာမိုင်းအတွက်တစ်မျိုးမြောက်ပိုင်းအတွက်တစ်မျိုးဖြစ်လို့မရပါဘူး။မူရီကိုကောင်းထဲဖော်ချတဲ့ခါမှာတော့အခြေအနေရနေရာဒေသအလိုက်ချိန်ညှိပြီးစဉ်းစားကြရတာတွေရှိနိုင်ပါတယ်။ဒါကိုတော့ဆိုရဖွဲ့ဝင်တွေကောင်းစွာသဘောပေါက်နားလည်မယ်လို့ယုံကြည်ပါတယ်။အုပ်ချုပ်ရေးကဏ္ဍဖော်ဆောင်မှုတွေဟာကျွန်တော်တို့ image ချက်ဖြစ်တဲ့ Federal Democracy စနစ်ကိုပြည်ပြည်ပြင်းဖော်ဆောင်နိုင်ဖို့ခြေကအုံမြစ်တစ်ခုလည်းဖြစ်တာကြောင့်အစကောင်းမှုလည်းလိုပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဆိုရဖွဲ့အစည်းအဝေးမှာဒီတိုင်းနဲ့လူမှုကြီးကြေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးလင်ကိုလက်ကပေါင်းဆက်ရုံးလုပ်ငန်းစဉ်နဲ့ရုံးသုံးစီတင်ပြဆွေးနွေးတာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးသူရထွန်းကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့လုပ်ငန်းသုံးပတ်ချက်များနဲ့ဆက်လျင်ပြီးတင်ပြဆွေးနွေးတာတွေလှုပ်ဆောင်ခဲ့ကြပါတယ်။အဲဒီနောက်ပြည်ထောင်စုဝန်ကြီးချုပ်ကတင်ပြလာတာတွေကိုပြန်လည်ရှင်းလင်းဆွေးနွေးပြီးယာယီသမရကညီကုံချုပ်အမှာစကားပြောကြတာအစိုးရအဖွဲ့အစည်းအဝေးကိုရုပ်သိမ်းခဲ့ပါတယ်ရှင်။ဆလဘီမကွေးဖရယ်ယူနစ်ဂျာကာလအစီအမံမှုကျန်းဆိုင်ရာကိစ္စရပ်များကိုမျှဝေဆွေးနွေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းဖရယ်ယူနစ်လွှတ်တော်နဲ့မကွေးဖရယ်ယူနစ်လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်များဟာ2025ခုနှစ်ဩဂုတ်လ1ရက်နေ့မနက်10:00အချိန်မှာ Zoom platform ကတက်ဆင့်တွဲဆောင်ဆွေးနွေးပွဲကျင်းပခဲ့ကြပါတယ်။ဆွေးနွေးပွဲမှာမကွေးဖရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားနဲ့မကွေးဖရယ်ယူနစ်ဂျာကာလအစီအမံမူကျန်းဆိုင်ရာကိစ္စရပ်များကိုမျှဝေဆွေးနွေးခဲ့ပါတယ်။အဲဒီနောက်စကိုင်းဖရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌမှာလည်းနှုတ်ခွန်းဆက်စကားနဲ့စကိုင်းဖရယ်ယူနစ်လွှတ်တော်ရဲ့ဆောင်ရွက်ပြီးစီးခဲ့တဲ့လုပ်ငန်းစဉ်များရှေ့လုပ်ငန်းစဉ်များကိုမျှဝေဆွေးနွေးခဲ့ကြပါတယ်။အဲဒီနောက်တက်ရောက်လာတဲ့နှစ်ဖက်လွှတ်တော်ကိုယ်စားလှယ်များမှဖရယ်ယူနစ်ဒီဆောင်ရွက်ဆိုင်ရာလုပ်ငန်းစဉ်များနဲ့စိန်ခေါ်မှုများဥပဒေပြုရေးဆိုင်ရာကိစ္စရပ်နဲ့လွှတ်တော်လုံထုံးလုံနီးဆိုင်ရာကိစ္စရပ်များအပေါ်ပြန်လည်ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲသို့မကွေးဖရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖရယ်ယူနစ်လွှတ်တော်တို့မှဥက္ကဋ္ဌဒုတိယဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်များလွှတ်တော်ရေးရာကော်မတီများမှတာဝန်ရှိပုဂ္ဂိုလ်များတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။ဆ ဆက်လက်ပြီးဂျမ်ဘတ်စစ်တပ်အနေနဲ့ဂျမ်ဘတ်မှုများကိုချက်ချင်းရပ်ပြီးဒေါအောင်ဆန်းစုကြည်ပါဝင်ဖမ်းဆီးထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးဖို့ဂျပန်နိုင်ငံသားရဲဝင်ကြီးယူအယာတာကဲရှိထပ်မံတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။ဂျမ်ဘတ်စစ်တပ်အနေနဲ့ဂျမ်ဘတ်မှုတွေကိုချက်ချင်းရပ်တံပြီးဒေါအောင်ဆန်းစုကြည်ပါဝင်ဖမ်းဆီးထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံရေးစနစ်အမြဲဆုံးပြန်လည်ထူထောင်ဖို့ခိုင်မာတဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်ကြဖို့ဂျပန်နိုင်ငံသားရဲဝင်ကြီးယူအယာတာကဲရှိကဂျမစီအုပ်စုကိုနောက်တစ်ကြိမ်တိုက်တွန်းပြောဆိုလိုက်ပါတယ်။ဂျမစကောင်စီကရေးပေါ်အခြေအနေရုံသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ဂျပန်နိုင်ငံသားဝင်ကြီးယူအရာတာကဲရှိကဒီကနေ့ဩဂုတ်လ၁ရက်မှာထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပြီးတိုက်တွန်းပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုဖြစ်ခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီကနေ၄နှစ်ခွဲကျော်ကြာတဲ့အထိဒေါအောင်ဆန်းစုကြည်ပါဝင်လူပုဂ္ဂိုလ်များစွာဆက်လက်ဖမ်းဆီးထိန်းသိမ်းခံနေရပြီးလေကြောင်းတိုက်ခိုက်မှုတွေပါဝင်အခြားအကြမ်းဖက်လုပ်ရပ်တွေဆက်ဖြစ်နေတာကြောင့်အလွန်ဆိုးရိမ်ကြောင်းနဲ့ရှုံချကြောင်းဂျပန်နိုင်ငံသားဝင်ကြီးယူအရာတာကဲရှိကပြောပါတယ်။ဒီချိန်မှာဆီယုတ်စုကမနေ့ကဇူလိုင်လ31ရက်မှာအရေးပေါ်ချိန်နေရုပ်သိမ်းခဲ့ပြီးခုနှစ်ဒီဇင်ဘာနဲ့2026ခုနှစ်ဇန်နဝါရီလထဲမှာထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ကြေညာခဲ့ပါတယ်။ထွေထွေရွေးကောက်ပွဲတွေဆိုတာဒီမိုကရေစီနိုင်ငံရေးစနစ်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တရအဖြစ်ရှိတဲ့လို့ဂျပန်နိုင်ငံနေနဲ့ယုံကြည်တဲ့အကြောင်းလဲဂျပန်နိုင်ငံနိုင်ငံသားရေးဝင်ကြီးဌာနကကြေညာထားပါတယ်။ဒါကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုလွှတ်ပေးတာသက်ဆိုင်ရာပါတီတွေကြားယူသားစွာဆွေးနွေးတာမျိုးလို့နိုင်ငံတွထမှုရဲ့ရောင်းနေမတွေ့ရပဲထွေထွေရွေးကောက်ပွဲတွေကျင်းပမယ်ဆိုရင်မြန်မာပြည်သူရဲ့ပုံမပြင်းထန်တဲ့တုံ့ပြန်မှုတွေသာရနိုင်ပြီးငြိမ်းချမ်းစွာဖြေရှာရေးပုံမခက်ခဲနိုင်စေတယ်လို့ဂျပန်နိုင်ငံကလေးနက်အသိပေးထောက်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်အနေနဲ့ဂျမ်ဘတ်မှုတွေချက်ချင်းရပ်တန့်မှုလိုပြီးဒေါအောင်ဆန်းစုကြည်ပါဝင်ဖမ်းဆီးထိန်းသိမ်းထားသူတွေကိုလွှတ်ပေးဖို့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံရေးစနစ်အလျင်မြန်ပြန်လည်ထူထောင်နိုင်ဖို့အတွက်ခိုင်မာတဲ့လုံဆောင်ချက်တွေလုံဆောင်ကြဖို့ဂျပန်နိုင်ငံကနောက်တစ်ကြိမ်ထပ်မံတိုက်တွန်းထားပါတယ်။အနာသိစယောစုအနေနဲ့ရေးပေါ်အခြေအနေကိုရုပ်သိမ်းလိုက်ပြီးဖြစ်တာကြောင့်စစ်တပ်အနေနဲ့ယူသားစွာပြုမှုဆောင်ရွက်ဖို့လိုပြီးနိုင်ငံပါတီတွေအနေနဲ့လည်းငြိမ်းချမ်းစွာဖြေရှာဖို့ယူသားစွာကြိုးပမ်းကြဖို့လည်းတိုက်တွန်းထားပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာပြည်သူလူထုရဲ့အသံတွေကဂရုတစိုက်ဆက်လက်နားထောင်နေမှာဖြစ်ပြီးသဆိုင်ရအဖွဲ့အစည်းတွေနဲ့ဆွေးနွေးမှုတွေပိုပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ခုနှစ်မတ်လကလှုပ်ခတ်ခဲ့တဲ့ငလင်တန်ခံရသူတွေနဲ့ကာလကြာရှည်နေတဲ့ပြည်ပခန့်တွေကြောင့်တမဝဲကျောင်းလုပ်ငန်းတွေထိခိုက်ခဲ့ရတဲ့မြန်မာပြည်သူတွေဒါရိုက်အကျိုးဖြစ်ထွန်းစေမဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပြည်သူ့ဘဝထိုးတက်ရေးအထောက်ပံ့တွေကိုဂျပန်နိုင်ငံအနေနဲ့ဆက်လက်ပံ့ပိုးပေးသွားမယ်လို့ဂျပန်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့38နှစ်မြောက်ရှစ်လေးလုံးအထိမ်းမဲ့ကမ္ဘာလုံးဆိုင်ရာထီးသပိတ်လှုပ်ရှားမှုပါပါဝင်ကြဖို့ရန်ကုန်လူထုတပိတ်နှုံစော်တဲ့သတင်းဖြစ်ပါတယ်။ကြာခင်မှာရောက်ရှိလာတော့မဲ့38နှစ်မြောက်ရှစ်လေးလုံးအထိမ်းမဲ့ကမ္ဘာလုံးဆိုင်ရာထီးသပိတ်လှုပ်ရှားမှုမှာပါဝင်ကြဖို့ရန်ကုန်လူထုတပိတ်ဖွဲ့ကလှုံ့ဆော်ပြောဆိုလိုက်ပါတယ်။ဆီယနာရှင်နေဝင်စစ်တပ်နောက်ခံတပါတီအာနာရှင်စနစ်ကိုတပ်သွေးပေါင်းများစွာစတဲ့ပြီးရရဲတောက်တွန်းလှန်ခဲ့ကြတဲ့ရှစ်လေးလုံးရဲတော်ပုံကြီးဟာမကြာခင်မှာ38နှစ်မြောက်အထိမ်းမဲ့ဖြစ်ရောက်ရှိလာတော့မယ်လို့ဆိုပါတယ်။မဆလပါတီကိုဖြုတ်ချနိုင်ခဲ့ပြီးနောက်စစ်အစိုးရရဲ့နာဝတာနာအဖလက်ထက်ပြီးနိုင်ငံတော်ရဲ့ဥပဒေပြုရေးရန်နေရာမှာစစ်တပ်က25ရာခိုင်နှုန်းနေရာယူထားတဲ့2008ချေဦးအောက်မှာရွှေရည်စင်ဒီမိုကရေစီနဲ့ချွေးသိမ့်ခံခဲ့ရတယ်လို့လည်းအသိပေးထားပါတယ်။ခုက2020ရွေးကောက်ပွဲပြီး2021ဆီယနာသိမ်းယူမှုကြောင့်မြန်မာနိုင်ငံဟာလက်နက်မှုပြီးဖိနှိပ်အုပ်ချုပ်တဲ့ဆီယနာရှင်စနစ်အောက်ကနေရုံထွက်နိုင်ဖို့တော်လှန်ရေးရရဆင်နွှဲပြီးဒီမိုကရေစီရေးကြိုးပမ်းနေရဆဲလို့ရန်ကုန်လူထုတပိတ်အဖွဲ့ကပြောပါတယ်။ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကနေ2021ခုနှစ်ဆီယနာရှင်တော်လှန်ရေးအထိခေတ်ဆက်ဆက်မျိုးဆက်ဆက်ဆက်စစ်ကြောစနစ်ကိုရရတောက်တွန်းလှန်ခဲ့ကြတဲ့တော်လှန်မျိုးဆက်ပြည်သူတွေအတွက်ရည်ရွယ်ပြီးကမ္ဘာနိုင်ငံအသီးသီးမှာရှစ်သင်္ကေတရိုင်းနှိပ်ထားတဲ့အထိတွေနဲ့ရှစ်ရက်၈လ2025မှာရှစ်လေးလုံးလှုပ်ရှားမှုများပြုလုပ်ကြဖို့ရန်ကုန်လူထုတပိတ်တိုက်တွန်းနှိုးဆော်ထားပါတယ်။ရှစ်လေးလုံးထိတွေကင်ပြီးစုရက်တွေမှာလှုပ်ရှားမှုတွေပြုလုပ်တာရှစ်လေးလုံးခင်းကျင်းတဲ့ဆိုင်တဲ့နေရာတွေကိုချီတက်တာထီးတွေအင်ဂျီတွေပေါ်မှာရှစ်သင်္ကေတတွေကိုရိုင်းရေးဆွဲပြီးပါဝင်တာအပြင်ရှစ်သင်္ကေတနဲ့ဆိုင်တဲ့လှုပ်ရှားမှုတွေအလုံးဟာ38နှစ်မြောက်ရှစ်လေးလုံးလှုပ်ရှားမှုမှာအကျုံးဝင်တယ်လို့သိရပါတယ်။ဒါအပြင်ထင်ရှားပြီးဖြစ်တဲ့တော်လန်မျိုးဆက်ပုံကံယုံထွက်မပြီးဆုံးသေးတဲ့ရှစ်လေးလုံးလူလူလူမြောက်ရေးတို့အတူယုံဆိုတဲ့ဆောင်ပုဒ်တွေကိုလည်းအသုံးပြုနိုင်မယ်လို့ရန်ကုန်လူထုတပိတ်ကတည်ပြထားပါတယ်ရှင်။ရွှေဘုခဲအမလေးတရင်အတွက်ပုံမထီရောက်တဲ့စည်ရဲလှုံရှားမှုတွေကိုအချိန်တိုးမြင့်လှုံဆောင်နိုင်ဖို့ရွှေပြည်ဝေဟင်အသီးစင်ကမိစတင်တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။ရွှေဘုခဲအမလေးတရင်အတွက်ပုံမထီရောက်တဲ့စည်ရဲလှုံရှားမှုတွေကိုအချိန်တိုးမြင့်လှုံဆောင်နိုင်ဖို့ရွှေပြည်ဝေဟင်အသီးစင်ကမ်ပိန်းကစတင်လိုက်ပါတယ်။ရွှေဘုခဲအမလေးတရင်ဟာလည်းမိမိတို့ရဲ့စိုးမိုးနယ်မြေအတွင်းမှာမြေပြင်မှာသာမကဝေဟင်မှာပါစည်ရဲလှုံရှားမှုတွေဖော်ဆောင်နေပါတယ်။ ဒီဖွဲ့ဟာဒရုန်းဘုံသီးများကိုကိုယ်တိုင်ထုတ်လုပ်နေပါတယ်ဒရုန်းဘုံသီးတွေကိုထုတ်လို့ရမှာမြို့အစားပေါ်မူတည်ပြီးတော့အသီးတစ်လုံးကိုမြန်မာကျပ်ငွေ3,000-5,000ဝန်းကျင်အထိကုန်ကြပါတယ်ဒါကြောင့် Nightingale တို့အနေနဲ့ရွှေဘုခန့်အတွင်းမှာစီးရဲလှူရှားမှုတွေပြုလုပ်နေတဲ့ရွှေဘုခန့်အမှတ်လေးတရင်အတွက်ပုံမထီရောက်တဲ့စီးရဲလှူရှားမှုတွေကိုရှိန်တိုးမြင့်လှူဆောင်နိုင်ဖို့ရရွှေပြည်ဝဟင်းအသီးစင်မြင့်ရှိတဲ့ကမ်ပိန်းတစ်ခုကိုပြုလုပ်လိုက်ရပါတယ်လို့ဆိုပါတယ်ကမ်ပိန်းကာလကိုတော့ဩဂုတ်လ1ရက်မှ30ရက်အထိဩဂုတ်လတစ်လလုံးပြုလုပ်သွားမှာဖြစ်ပြီးကမ်ပိန်းတာဂက်ကိုတော့300သတ်မှတ်ထားတယ်လို့သိရပါတယ်တော်လံပြည်သူတွေအနေနဲ့အနည်းဆုံးမြန်မာကျပ်ငွေ5,000ကျပ်ကနေစတင်ပြီးမိမိတက်နိုင်တဲ့ပမာဏနည်းများမဆိုပါဝင်ထောက်ပို့နိုင်ကယေရှုတင်ကုန်ပြုလာစာတီဖိကိတ်များထုတ်ပေးသွားမှာပဲဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အော်ဂိုလန်နီယနီအတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်းထင်းမှတိမ်ထူထပ်နိုင်ပြီးတော့အနောက်တောင်မုတ်တုံးလေးဟာအားအထင်းထင်းမှအားကောင်းနိုင်ပါပြီ။ပင်လယ်ပြင်အခြေအနေမှာတနင်္သာရီကန်ယူတန်၊ရခိုင်ကန်ယူတန်၊မြဝချွန်းပေါ်ဒေသများနဲ့မုံတမာခွေဘက်တို့မှာအနောက်တောင်ဘက်မှလေဟာတနင်္သာရီကို15မိုင်မှ25မိုင်ကန်တိုက်ခတ်နိုင်ပြီးတော့လှိုင်းအနည်းငယ်မှလှိုင်းအထင်းထင်းရှိနိုင်ပါပြီ။မိုးအချိန်မှာနေပြီးတော့စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိစိမှနေရာအနှံပြမူထစ်ကြုံရွာနိုင်ပြီးတော့မကွေးတိုင်းမှာနေရာကျကျမူထစ်ကြုံရွာနိုင်ပါတယ်ကချင်ပြည်နယ်မှာနေရာကွက်ပြီးတော့မူကြီးနိုင်ပါတယ်ခင်ဗျာခုဆက်လက်ပြီးတော့တော်လန်အစည်းကန္တာမှာမောင်လူမွေးရေးသားထားပြီးရန်နိုင်ခံစားတင်ဆက်ထားတဲ့အလွမ်းဆောင်စခန်းဆိုတဲ့တော်လန်အစည်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အလွမ်းဆောင်စခန်းဖြစ်နိုင်ရင်အလွမ်းဆောင်စခန်းလေးဖွင့်ခြင်းနဲ့တနကားမှုန့်နေအောင်လင်းပြီးပြူစောဒီတွေဖန်းစည်းထားတဲ့ယောက်ျားဖြစ်သူကိုနှစ်ချီဆောင်နေတဲ့မျိုးသမီးအတွက်အလွမ်းဆောင်စခန်းလေးဖွင့်ခြင်းနဲ့လက်နက်ကြီးတန်းကြောင့်စိတ်ပေါက်ပြန်သွားတဲ့ယောက်ျားကိုတည်တဲ့အထိလစ်လျူရှုလဲရတဲ့မျိုးသမီးကြီးအတွက်အလွမ်းဆောင်စခန်းလေးဖွင့်ခြင်းနဲ့စစ်ဆောင်စခန်းတွေကိုရောက်တဲ့အခါဒဏ်ရာတန်ချက်တွေအလွမ်းတွေနဲ့ပြည့်နေတဲ့သူတွေကိုမောင်းလုံမွေးတွေ့ရတယ်ဒဏ်ရာတန်ချက်တွေနဲ့အလွမ်းတွေကိုရင်းဝဲပိုက်ထားတဲ့မျိုးသမီးကြီးတွေကိုမောင်းလုံမွေးတွေ့ရတဲ့ခါတိုင်းသူတို့အပေါ်မှာတနာကိယူနာဖြစ်ရတယ်စစ်ဆောင်စခန်းတွေမှာသူတို့ဖြစ်စဉ်တွေကိုပြောပြရင်းမျက်ရည်ကျတဲ့မျိုးသမီးတွေကိုမောင်လုံးမွေးတွေ့ဘူးတယ်အဲ့ဒီတဲကမှအသက်50ဝန်းကျင်အမျိုးသမီးတဦးနဲ့အသက်60ကျော်အမျိုးသမီးကြီးတဦးတို့ကိုမောင်လုံးမွေးမှတ်မှတ်ရရဖြစ်နေတယ်သူတို့ရဲ့မျက်ရည်ဟာအနက်ရှိုင်းဆုံးခံစားမှုနေရာကနေအဖျားခံပြီးစီးဆင်းလာတာဆိုတာမောင်လုံးမွေးနားလေတယ်အသက်50ဝန်းကျင်မျိုးသမီးဟာမောင်လုံးမွေးနဲ့တွေ့တော့သူ့ယောက်ျားရဲ့ဖြစ်စဉ်ကိုအေးအေးဆေးဆေးပြောပြခဲ့တယ်သူမျက်နှာဟာဆွေးရည်တွေတန်းနေပေမဲ့ဒီဒီငင်းငင်းအေးဆေးဆေးရှိတာကိုလည်းသတိထားမိတယ်။2023ခုနှစ်သူတို့ရွာကိုစစ်ကောင်စီစစ်ကြောင်းဝင်ရောက်ပြီးရွာလုံးကျမီးရှို့ဖျက်ဆီးခဲ့တယ်။ပြီးတော့သူ့မျိုးသားကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဖမ်းဆီးခံရကားစားကတော့သူ့ယောက်ျားအသက်ရှင်ခြင်းရင်သူတို့လိုချင်တဲ့ကုန်ပစ္စည်းတွေပေးရမယ်ဆိုပြီးပြူစောတိတွေကကန့်လန့်လို့အဲ့ဒီမျိုးသမီးဟာမရရအောင်ရှာပြီးပေးခဲ့ကြတယ်။ပြူစောတိတွေတောင်းတာပေးခဲ့ပေမဲ့သူ့ယောက်ျားဖြစ်သူကတော့ပြန်မလာတော့ပါဘူး။ဒါပေမဲ့သူသာတနခါကိုလှလှပပလဲစပင်းကိုတတ်တတ်ရရဖီးလို့သူ့ယောက်ျားပြန်လာမလားရဲ့လို့စစ်ဆောင်တဲလေးကနေတယောက်ထဲစောင့်ရှာတယ်။သူ့ယောက်ျားအတွက်စွန့်သွပ်ပြီးဒါပေမဲ့စောင့်မျှော်မိတယ်လို့မောင်လုံးမွေးကိုပြောပြတယ်။ခုတော့သူ့ယောက်ျားပြန်မလာတာနှစ်နှစ်ကျော်ပြီဖြစ်တယ်။သူ့လိုအမျိုးသမီးတွေမောင်လုံးမွေးတို့နိုင်ငံမှာဘလောက်တောင်များမှာပါလဲ။လက်ရှိချိန်မှာတော့သူတို့တွေရဲ့ခံစားချက်ကိုအတိအမှတ်ပြုကြဖို့ဖော်ပြကြဖို့မီဒီယာစာမျက်နှာအများစုဟာသတင်းတွေပဲဖော်ပြနေရလို့မအားကြတာကိုတွေ့ရတယ်။စစ်ဆောင်ကူညီတွေကလည်းစားစရာဈေးဝါတော့အနိုင်နိုင်လှူနေကြရတာဆိုတော့သူတို့ရဲ့ခံစားမှုတွေကိုဂရုမစိုက်နိုင်ကြပါဘူး။မောင်လုံးမွေးတယောက်ကရောဟုတ်ကဲ့စိတ်ကူးထဲမှာသူတို့အတွက်အလွမ်းဆောင်စခန်းလေးတစ်ခုဖွင့်ထားတာပဲတတ်နိုင်ပါသေးတယ်ခင်ဗျာ။မောင်လုံးမွေး
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုဆက်လက်ပြီးတော့အပတ်စဉ်တောက်ကြနေတိုင်းထောက်လွှင့်တင်ဆက်ပေးနေတဲ့ SDB Pocket အစီအစဉ်မှာຫນွေဥပံအကောင့်နဲ့ဓာတ်ရိုက်ချိတ်ဆက်နိုင်တဲ့အွန်လိုင်းလွှင့်ချီຫນွေဥထည်အပြင် Weekly Super Food မှာအပတ်စဉ်လစဉ်သိန်းစုများစွာကန့်ထူးနိုင်တဲ့အကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စင်ရဲ့ခြင်း looking on ဖဲဝိုင်းထောင်သားမြည်ရတနာခုနှစ်သွဲတကယ်ပင်ပေါင်းကတို့ဖဲရိုက်ကြမည
်ဟယ်လိုမတ်တန်ဘာရီထူးလို့လဲဗ
ျထူးသမထူးထူးပါတော့နွေဦးထီတည်တယ်မလား
တည်တယ်လေမတ်တန်ရဲ့နွေဦးထီဆိုတာကနွေဦးတော်လန်ရေးမှာစစ်အာဏာယူရရဲ့ဗန္ဓာရေးကိုဖျက်တောက်နိုင်မှုနဲ့တော်လန်ရေးကြီးအတွက်အထောက်အကူပြုဖို့ NUG အစိုးရရဲ့တရားဝင်ထီအဖြစ်ပေါ်ပေါက်လာတဲ့အောင်လန်လွှင့်ချီနွေဦးထီပဲပေါ့တသိန်းမောင်တလောက်တော့မအားသေးပါဘူးဗျာ
အဲ့ဒီနွေဦးထီကိစ္စပေါ့တော့
နွေဦးထီကိစ္စဆိုတော့နွေဦးထီကို What application ကနေ SDB အကောင့်နဲ့ချိတ်အကောင့်နဲ့ဖွင့်ပြီးဓာတ်ရိုက်ဖြစ်စေသက်ဆိုင်ရာနိုင်ငံအသီးသီးကနွေဦးထီကိုယ်စားလှယ်တွေနဲ့ဖြစ်စေတစောင်းကို2000ကျပ်နဲ့ထိုးလို့ရတယ်တလတစ်ခါနောက်ဆုံးလကုန်ရက်မှာဖွင့်ပြီးကျပ်1000ကနေ3500အထိစုကြီးတွေအများကြီးပိုင်ဆိုင်ခွင့်ရှိတယ်ဆိုတဲ့အကြောင်းလဲကျွန်တော်ကသိမောင်တည်ပြီးသားပါပဲဗျာ
အိလာကြီးလားအဲ့ဒီနွေဦးထီကနေ
အဲ့ဒီနွေဦးထီကနေတပတ်တစ်ခါဖွင့်မဲ့ Super 4ကိုပြောတာလားအဲ့ဒါကတော့တစောင်းကို1000နဲ့စိတ်ကြိုက်ထိုးလို့ရပြီးစိတ်ကြိုက်ရွေးလို့ရတဲ့ကနန်းလေးလုံးပဲပါတာမို့ Super 4လို့ခေါ်တာပေါ့တပတ်တစ်ခါတနင်္ဂနွေနေ့တိုင်းဖွင့်ပေးမှာဆိုတော့မြန်မြန်ထိုးမြန်မြန်ပေါက်မြန်မြန်ရပေါ့ဗျာဒါကိုလည်း SDB ဘဏ်နဲ့ချိတ်ထားတဲ့ຫນွေဦးထီ web application ကပဲဖြစ်စီຫນွေဦးထီကိုယ်စားလှယ်တွေကပဲဖြစ်စီထိုးလို့ရပြီးစုချင်းငွေ2000ကနေ10သိန်းအထိစုမဲတွေပါတယ်ဆိုတာလဲကသိန်းမောင်တီးပြီးသားတီးပြီးသား
အမလီဟုတ်ပါပြီတိလပါပြီတော့အဲ့ဒီຫນွေဦးထီပောက်တဲ့ကိစ္စ
ຫນွေဦးထီပောက်တဲ့ကိစ္စကတော့အကောင့်ဖွင့်ပြီးထိုးရင်ပောက်တာနဲ့အကောင့်နဲ့ဓာတ်ရိုက်ရောက်လာမှာဖြစ်ပြီးကိုယ်စားလှယ်တွေကတစ်ဆင့်ထိုးရင်လဲကိုယ်စားလှယ်တွေကမချွင်းမချန်ထိတိုက်ပေးပြီးစုချင်းငွေတွေကို SDB ကနေတစ်ဆင့်ဖြစ်စီစိတ်ကြိုက်ငွေကြေးအနေနဲ့ဖြစ်စီထုတ်ပေးတယ်ဆိုတာလဲကသိန်းမောင်တီးပြီးသား
အေးကသိန်းမောင်ကလည်းစကားကိုစောအောင်ပြောခွင့်ကိုမပေးဘူးကသိန်းမောင်တိယုံနေမကဘူးနှွေဦးထီကိုအငယ်ချင်းတွေမိသားစုတွေကိုလက်ဆောင်ပေးလို့ရတဲ့ gift card တွေကိုလည်း application မှာဝယ်ပြီးပေးလို့ရတယ်ဆိုတာရယ်အဲ့ဒီ gift card တွေကိုနှွေဦးထီ application မှာငွေဖြည့်ပြီးသွန်းလို့ရတယ်ဆိုတာရယ်လဲကသိန်းမောင်တိပြီးသားပဲမဟုတ်လား
တိပြီးသားပဲပေါ့ဗျာအကောင့်ဖွင့်ထားရင် SDB နဲ့လည်းအလွဲတကူငွေထုတ်လို့ရတယ်ဆိုတာပါတီးပြီးသား gift card ဆိုလို့ဟိုတလောကပဲမတန်ကျွန်တော်ကိုထီလက်မှတ်လက်ဆောင်ပေးထားပြီးတယ်လေ
လူရင်းကဒါပါပဲတော့အဲ့ဒီပေးထားတဲ့ထီလက်ဆောင်ကထီပေါက်လို့အကြောင်းကြားလာပါကိုသိမ့်မောင်ကြီ
းဟာဟုတ်လားဝမ်းသာစရာပဲဗျာဒေါ်လာတွေကလည်းမြက်အန်းတွေကလည်းရတဲ့ကြားတယ်အခုထီပါပေါက်ပြီးဆိုတော့တကူလုံးကိုစိန်စီပြလိုက်အောင်မဒါနဲ့ထီကဘဲစုကြီးပေါက်တာလေပထမစုကြီးသိန်း900မဟုတ်လား
900မဟုတ်ပါဘူးတော့1000ပါ
ဟောသိန်း1000လားသိန်း900နှစ်စုပေါက်တာပေါ့နော
်မဟုတ်ပါဘူးကိုသိန်းပါကြီးမြန်မာကျပ်ငွေ1000ပါတော့
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးကြရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။